မြန်မာအနာသိစစ်တပ်ဟာဒီမိုကရေစီလိုလားတဲ့တော်လိုင်းအင်အားစုတွေနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိုးစစ်တွေကြောင့်စစ်မြေပြင်မှာဆုံးရှုံးမှုတွေပိုးကြုံတွေ့နေရလို့အရက်သားတွေပေါ်အကြမ်းဖက်မှုတွေပြင်းထန်လာနေကြောင်းကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကဗိုလ်ထုတ်နေမှာသတိပေးလိုက်ပါတယ်မြန်မာမှာစစ်အုပ်ချုပ်ရေးအပေါ်စန့်ကျင်ခုခံတွန်းလှန်မှုတွေကအရှင်ဦးနဲ့တိုးလာနေပြီးစစ်တပ်ဟာဆုတ်ယုတ်ထွက်ပြေးနေရတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှမလ၁၀ရက်နေ့ကမင်းကွန်းပြောပြီးနောက်တစ်နေ့မလ၂၀ဗိုလ်ထုတ်နေ့မှာဂျနီဗာမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသူကအဲ့ဒီလိုပြောလိုက်တာပါစစ်တပ်ဟာရဲသားတွေကိုထိခိုက်နေနိုင်စေတဲ့တိုက်ခိုက်မှုတွေအရှင်းပြင်းလုံးဆောင်တဲ့နီလန်းနဲ့ခုခံတော်လှန်နေသူတွေရဲ့အောင်ပွဲတွေကိုတုံ့ပြန်ခဲ့ကြောင်းTom Andrews ကပြောပါတယ်စစ်တပ်ဟာမြေပြင်ပေါ်မှာလှုပ်ရှားသွားလာဖို့အန္တရာယ်ရှိလို့ရပ်သားတွေပေါ်လေကြောင်းကနေတိုက်ခိုက်မှုတွေတိတိကျကျတိုးလာနေတယ်လို့ဆိုပါတယ်ကျေးရွာတွေလူမှုရေးနဲ့ဘာသာရေးစောင့်တွေနဲ့နေခွင်းတွေမှာမြေမြုံမိုင်းတွေအသုံးပြုတာကလည်းတိုးလာကြောင်းပြောပါတယ်ဒါပေမဲ့နိုင်ငံတကာအတိုင်းဝိုင်းကသာမြမအရေးကိုအယုံဆုစိုက်ပြီးရေးယူဆောင်ရွက်မယ်ဆိုရင်ဒီလိုအိမ်မက်ဆိုးကြီးတစ်ဖက်ဖြစ်ပျက်နေတာတွေကအဆုံးသတ်သွားနိုင်မယ်လို့လည်းကုလသမဂ္ဂလူ့ခွင့်ရဲ့ထူးကိုယ်စားလှယ်ကတောင်းဆိုထားပါတယ်များ